Welcome to the Voice of America in Burmese.
ပြည့်စုံစရာခရစ်စမတ်ဖြစ်ပါစေရှင်။ VOA American တန်ရဲ့2014ခုနှစ်ဒီဇင်ဘာလ25ရက်ကြာသပတေးနေ့ညနေဘက်6:00ခွဲကနေ9:00အထိစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19 19နဲ့ 25 တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လွင်ဦးပါ။ဒီကနေ့ညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အိန္ဒိယနိုင်ငံအာတန်ပြည်နယ်ကအကြမ်းဖက်တိုက်ခတ်မှုကြောင့်သေဆုံးသူ82ယောက်ထိရှိတော့ပါပြီ။ပိုယန်မင်းကြီးဖရန်စစ်ဟာခရစ်စမတ်နေ့ဖြစ် Vatican မှာရှိတဲ့စိန့်ပီတာကျမ်းမြေမှာစုဝေးလာတဲ့ပြည်သက်ထောင်ပေါင်းများစွာကိုကောင်းချီးမေတ္တာပို့သခဲ့တယ်လို့ကမ္ဘာရေးကိစ္စတွေကိုလည်းပြောကြားခဲ့ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့နားလောင်နေတူကြီးညာပေးမှာပါ။
ဒီကနေ့ညနေခင်းနားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့ဒီကနေ့ကြာရောက်တဲ့2014ခုနှစ်ခရစ်စမတ်ပွဲတော်ကိုရန်ကုန်မြို့မှာကျင်းပတဲ့အခါမှာဒီခရစ်ယာန်ဘာသာဝင်တွေရဲ့မြန်မာပြည်အတွက်ဆုတောင်းမှုကတော့
မြေကြီးပေါ်မှာညင်းတဲ့ချင်းအဲ့ဒါကျွန်တော်တို့လုံနေကြတာမြန်မာနိုင်ငံလည်းမညင်မတက်ဘူးညင်ကြရဲ့အခ
က်မြန်မာနိုင်ငံခရီးယန်ကလျာဏယူဝအသင်းထွေထွေတွင်ရေးမှုရဲ့ခရစ်စမတ်ဆူတောင်းပွဲအကြောင်းပြောပြချက်နဲ့အတူနှစ်ကူရမယ့်အချိန်မှာရှေ့လာမယ့်နှစ်အတွင်းအမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒဘယ်လိုရှိနိုင်မလဲဆိုတာကိုလည်းပြောပြပေးသွားမှာပါနောက်ပိုင်းမှာတော့ခရစ်စမတ်ဒေးလက်ဆောင်တစ်ပုဒ်ကိုလည်းနားဆင်ကြရပါမယ်ရှင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကကြေညာပေးကြပါမယ်ရှင်
အိန္ဒိယနိုင်ငံရှေ့မြောက်ဘက်ကအာတန်ပြည်နယ်အတွင်းတောင်ပေါ်လူမျိုးစုခွဲထွက်ရေးသဘုံတွေလို့ယူဆရတဲ့လက်နက်ကင်တွေရဲ့တိုက်ခတ်မှုတွေကြောင့်သေဆုံးသူ82ယောက်ထိရှိသွားပြီလို့ရဲတပ်ဖွဲ့ကပြောပါတယ်။အင်္ဂါနေ့နောက်ပိုင်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခတ်မှုတွေကြောင့်အာတန်ပြည်နယ်မှာညမထွက်ရမယ့်ကိုဒီကနေ့ထိဆက်လက်ထုတ်ပြန်ထားတာပါ။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့တိုက်ခတ်မှုဟာတရေပေါ်ကြောင့်တဲ့လို့ရတခုဖြစ်ပြောဆိုခဲ့ပါတယ်။သမ္မတပရနက်မူကကြီးကလည်းတိုက်ခတ်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးဒီလိုအကြမ်းဖက်လို့ရမှုတွေကိုပြင်းပြင်းထန်ထန်နှိမ်နင်းရမယ်လို့လည်း Twitter Internet လူမှုကွန်ရက်ကတစဉ်ပြောဆိုခဲ့တာပါ။တိုက်ခတ်မှုကိုဗိုလ်ဒေသလွတ်မြောက်ရေးဒီမိုကရက်တစ်တပ်ဦး NDFV ကလုပ်ခဲ့တာလို့လည်းအာဏာပိုင်ကဆက်ဆွဲထားပါတယ်။ NDFV ကတော့အကြမ်းဖက်ဖွင့်ဖြစ်နေအိန္ဒိယဆီယိုကတတ်မှတ်ထားပြီးအစိုးရတပ်တွေကမကြာသေးခင်တုန်းကပဲထိုးစစ်ဆင်တိုက်ခတ်မှုတွေလည်းလုပ်ခဲ့တာ
ပါ။ပါကစ္စတန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ချက်လူပေါင်း150လောက်သေဆုံးခဲ့ရတဲ့စာတင်ကြောင်းတိုက်ခတ်ခံရမှုကိုတုံ့ပြန်ဆောင်ရွက်တဲ့အနေနဲ့အကြမ်းဖက်သမားအဖြစ်တန်ရရှိသူတွေကိုအသစ်ဖွဲ့စည်းလိုက်တဲ့စစ်ခုံရုံးကနေစစ်ဆေးသွားမှာဖြစ်တဲ့အကြောင်းဝန်ကြီးချုပ်နာဝတ်ရှာရစ်ကပြောဆိုလိုက်ပါတယ်။အကြမ်းဖက်သမားတွေကိုစစ်ခုံရုံးကနေအ мян ဆုံးစစ်ဆေးအရေးယူသွားမှာဖြစ်တယ်လို့လည်းအစိုးရအဖွဲ့တွေတခြားအစိုးရထိပ်တန်းအရာရှိတွေနဲ့ဒီကနေ့တွေ့ဆုံအပြီးမှာပဲဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။အပြစ်မဲ့ကလေးငယ်တွေသွေးမြေကျခဲ့ရတဲ့အထိရက်ဆက်တဲ့လောက်ရက်တွေမှာအခုလိုလက်တုံ့ပြန်ဆောင်ရွက်ဖို့ဆုံးဖြတ်ခဲ့တာလည်းဖြစ်တယ်လို့ဝန်ကြီးချုပ်ကပြောဆိုခဲ့ပါရယ်ပက်ရှဝါမြို့မှာစစ်တပ်ကဖွင့်လှစ်ထားတဲ့အကြောင်းကိုဒီလ16ရက်နေ့ကတိုက်ခိုက်မှုအတွင်းကျောင်းသားအများစုအပါအဝင်လူပေါင်း150နီးပါးတေဆုံးခဲ့တာပါပါကစ္စတန်တာလီဘန်တွေကတော့နိုင်ငံမြောက်ပိုင်းကလူမျိုးစုဒေသမှာစစ်သွေးကြွတွေအပေါ်စစ်တပ်ကထိုးစစ်ဆင်တိုက်ခိုက်မှုတွေကိုလက်တုံ့ပြန်တဲ့အနေနဲ့တိုက်ခိုက်တာဖြစ်တဲ့အကြောင်းကြေညာထားတာပါအကြမ်းဖက်တိုက်ခိုက်မှုလို့ရတဲ့အတွက်တေတံအပြစ်ပေးတာကိုဆိုင်းငံ့ထားတဲ့အမိန့်ကိုပါပါကစ္စတန်ကပြန်ရည်လဲရုပ်သိမ်းလိုက်တာကိုကြည့်မယ်ဆိုရင်အကြမ်းဖက်သမားတွေအနေနဲ့ပြစ်ဒဏ်ကနေတင်းရှောင်လို့မရနိုင်ဘူးဆိုတာသိနိုင်တယ်လို့လည်းအစိုးရတာဝန်ရှိသူကပြောဆိုထားပါရဲ့ရှင
်ဂျော်ဒန်တက်လီရင်ဒီဇင်းကို IS သွေးကြွတွေကသူတို့ပြစ်ချခဲ့တယ်လို့အစိုးရပြောဆိုချက်တွေဟာမှန်မှန်ကန်တဲ့ထောက်ထားတွေတွေ့ရတယ်လို့အမေရိကန်စစ်တပ်ကပြောပါတယ်စီးရီးယားနိုင်ငံတွင်းက IS အစ္စလာမ်အစိုးရတွေထိန်းချုပ်ရာနယ်မြေတွင်လေရင်ပြတ်ကျသွားခဲ့ပြီးတဲ့နောက်စစ်သွေးကြွတွေဖမ်းဆီးရခံခဲ့ရတဲ့ဂျော်ဒန်လေရင်မှုပြန်လည်လွတ်မြောက်ရေးအတွက်ကတော့အတက်နိုင်ဆုံးကြိုးစားနေတယ်လို့လည်းဂျော်ဒန်အစိုးရပြောခဲ့တဲ့ပုဂ္ဂိုလ်ဘူချုပ်ကြီးမရှယ်အယ်ဇဘန်ကပြောဆိုခဲ့တာပါစီးရီးယားနဲ့အီရန်နိုင်ငံမှာရှိတဲ့ IS သွေးကြွတွေကိုနှိမ်နင်းနေတဲ့အမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေကိုကြီးကြပ်နေသူအမေရိကန်ဘူချုပ်ကြီး Lloyd Austin ကတော့ပြစ်ချခဲ့တဲ့တက်လီရင်ကလေရင်မှုကိုစစ်သွေးကြွတွေဖမ်းဆီးသွားခဲ့တဲ့အပေါ်အပြင်းထန်ရှုတ်ချခဲ့ပါတယ်ဂျော်ဒန်အမေရိကန်ဦးဆောင်တဲ့ညွန်မောင်းတပ်ဖွဲ့တဦးကိုစစ်သွေးကြွတွေဖမ်းဆီးခဲ့တာဒါဆိုရင်လည်းပထမဆုံးဖြစ်ပါတယ်
ရန်နဲ့ချီတဲ့ဆန္ဒပြသူတွေနှစ်လကျော်ကြာအောင်တိမ်မိတ်ထားခဲ့တဲ့ဟောင်ကောင်ကမွန်ကော့အေရီးယားကိုပြန်ရောက်လာတဲ့ဒီမိုကရေစီအရေးဆန္ဒပြသူ12ယောက်ကိုဟောင်ကောင်ရဲတွေကဖမ်းဆီးလိုက်ပါတယ်ဆန္ဒပြသူတွေကိုရဲကငရုတ်ကောင်းကြီးတွေဖြန်ပြီးလက်ကင်တုပ်တွေနဲ့လည်းရဲနဲ့လူစုခွဲခဲ့ပါတယ်ဆန္ဒပြသူတွေကိုရဲကစော်ကားမော်ကားပြတဲ့ဆွဲချက်တွေနဲ့အတူမှတ်ပုံတင်ကမပြနိုင်တဲ့ဆွဆွဲချက်တွေနဲ့ဆွဲချက်တင်ခဲ့တယ်လို့ဟောင်ကောင်ရဲတွေကကြာတာပတင်းနေ့ကပြောပါတယ်ဒီဇင်ဘာလ15ရက်နေ့ကဆန္ဒပြသူတွေကိုဖြိုခွဲလိုက်တဲ့အချိန်ကစလို့တဟာပထမဆုံးအကြိမ်ဖမ်းဆီးမှုလည်းဖြစ်ပါတယ်အဲ့ဒီ ချိန်တုန်းကဟောင်ကောင်ကိုအုပ်ချုပ်နေတဲ့တရုတ်ပြည်မကြီးကိုစိန်ခေါ်တဲ့ဒီဆန္ဒပြမှုကလူထောင်ပေါင်းများစွာကိုဆွဲဆောင်နိုင်ခဲ့ပါဒါပါ2019မှာကျင်းပမဲ့ဟောင်ကောင်အုပ်ချုပ်ရေးမှုကိုဒီမိုကရေစီနိလန့်တကျရွေးချယ်လိုတာကြောင့်ဆန္ဒပြမှုတွေဖြစ်ခဲ့ရတာပါရွေးကောက်ခံကိုယ်စားလှယ်လောင်းတွေအားလုံးစစ်စစ်ရေးအစစ်အစင်ကိုခံယူရမယ်လို့တရုတ်ပြည်မကြီးကပြောဆိုထားတာပါ British Colony လက်အောက်ခံဖြစ်ခဲ့တဲ့ဟောင်ကောင်ကတရုတ်ပြည်အုပ်ချုပ်မှုအောက်ကို1999ခုနှစ်ကပြန်ရောက်လာတာပါတရုတ်ပြည်မကြီးကခွင့်မပြုတဲ့ကိုပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်ပိုင်းရခဲ့တဲ့ဟောင်ကောင်ကတော့သူတို့ရခဲ့တဲ့လွတ်လပ်မှုကိုသဘောကျအနေကြိုက်နေကြဆဲပါရှင
် VOA ဘေးကအတန်ညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
် View Maker တဲ့မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပိုဟမ်မင်းကြီး Francis ဟာ Christmas နေ့ပြည် Vatican City မှာရှိတဲ့ Saint Peter ရင်မြစ်မှာစုဝေးရောက်ရှိလာတဲ့ပရိသတ်ထောင်ပေါင်းများစွာကိုကောင်းချီးမြတ်တာပို့သခဲ့ပါတယ် Christmas နေ့ပြည်တရားဟောကြားမှာလည်းဒီနေ့စမိုင်းတော်ကဆေးရွက်နဲ့ရွေးနိုင်ငံကနယ်မြေတော်တော်များကိုတင်ပတ်ခဲ့တဲ့ IS Islam အစွန်းရောက်ဖွဲ့ကလူနည်းစုတွေပေါ်ရရဲ့ဆက်ဆက်နှစ်ဆက်တပြတ်မှုတွေကိုလည်းရှုတ်ချခဲ့တာပါကမ္ဘာတဝန်းကပရိသတ်တွေနဲ့ပတ်သက်လို့ဟောကြားမှာလည်း Ukraine, Nigeria နဲ့ဘူအာဖရိကသမ္မတနိုင်ငံတွေလိုတိုင်းပြည်မှာငြိမ်းချမ်းရေးရရှိဖို့ပါကစ္စတန်နိုင်ငံမှာကျောင်းသားတွေတည်ဆုံခဲ့တဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့လည်းဟောကြားသွားခဲ့ပါတယ်ခရစ်ယာန်ဘာသာဝင်တွေအတွက်ယေရှုခရစ်ဘွားမြတ်တော်မူခဲ့တဲ့အထိမ်းအမှတ်ဖြစ် Christmas နေ့ဟာထူးခြားမြင့်မြတ်တဲ့နေ့တစ်နေ့ပါပိုဟမ်မင်းကြီးကမနေ့ညကောင်ကခရစ်စမတ်ဆူတောင်းပွဲမှာဟောကြားရမှာတော့အချင်းပြည့်ခြားစားမှုဒုစရိုက်တွေထက်ငင်းချင်းကြီးကပိုပြီးအားကောင်းတယ်ဆိုတော့ဖျားသခင်ရဲ့ဟောကြားချက်ကိုမမေ့ကြဘူးကမ္ဘာတဝန်းကရိုမန်ကက်သလစ်ခရစ်ယာန်ဘာသာဝင်တွေကိုတိုက်တွန်းသွားပါတယ်ဒီကနေ့ကမ္ဘာကြီးမှာတနာကျင်နာစိတ်ရှိဖို့ဘလောက်ထိလိုအပ်နေတယ်ဆိုတာကိုထောက်ပြပြီးဖျားသခင်ရဲ့မေတ္တာကရုဏာကိုရရှိခံစားနိုင်အောင်ခရစ်ယာန်ဘာသာဝင်တွေကြိုးပမ်းကြဖို့လဲခရစ်စမတ်ကြိုညာဆူတောင်းပွဲမှာပိုယမ်မီကပြောကြားခဲ့တာပါဆူတောင်းပွဲမတိုင်ခင်မှာတော့ပိုယမ်မီ Francis ဟာယူရိုးနိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတစ်ခုလေးကခရစ်ယာန်ဒုက္ခသည်တွေကိုတယ်လီဖုန်းကတစ်ဆင့်စကားပြောခဲ့ရမှာတော့တာယာတဲ့အနာဂတ်တွေမျှော်လင့်ချက်ထားကြဖို့ပြောကြားခဲ့ပါတယ်ယူရိုးနဲ့စီယူရိုးနိုင်ငံတွေမှာရှိတဲ့ရှီယာမွတ်စလင်ခရစ်ယာန်နဲ့တခြားဘာသာဝင်တွေကိုတပ်ဖြတ်နေတဲ့အစ္စလမ်ဆွေးရောက်ဖွဲ့ IS ရဲ့တိုက်ခိုက်မှုတွေကြောင့်ဒုက္ခသည်တွေအိုးအိမ်ဆုံးခွာထွက်ပြေးနေကြရတာပါ
ကိုရီးယားအတိုင်းဝိုင်းကိုတာမမဟုတ်ကိုရီးယားဖျားကြောင်းတွေကိုအစွန်းရောက်မွတ်စလင်အုပ်စုတွေတိုက်ခိုက်လာနိုင်တယ်ဆိုရဲဆိုရင်မှုတွေကြောင့်ဒီခရစ်စမတ်အခါသင်္ကြန်အတွက်နိုင်ငံအတော်များများမှလုံခြုံရေးတာဝန်ခံတွေကအစီအမံသတိပေးချက်တွေထုတ်ပြန်ချပါရတယ်။ကမ္ဘာမွတ်စလင်ဥယျာဉ်အများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံမှာတော့ကိုရီးယားတွေကိုပြစ်မှတ်ထားတိုက်ခိုက်မဲ့အကြမ်းဖက်မှုတွေကိုတားဆီးနိုင်ဖို့နိုင်ငံတော်ဝန်မှရဲတပ်သား8000နဲ့စစ်သား6000ခွဲချထားတယ်လို့လုံခြုံရေးဆိုင်ရာတာဝန်ခံတွေကပြောပါရတယ်။ကိုရီးယားဖျားကြောင်းတွေထက်မှရောပျော်ပွဲရှင်ပွဲကျင်းပတဲ့နေရာတွေနဲ့ခရီးသွားတွေကျဆာရနေရာတွေမှာလုံခြုံရေးတွေချထားတာမို့ခရစ်စမတ်နဲ့နှစ်သက်ကူပွဲတော်တွေကိုအနောက်ရှက်မရှိဆင်နွှဲခွင့်ရမယ်လို့မျှော်လင့်ထားကြောင်းအင်ဒိုနီးရှားရဲချုပ်ဘူဂျီဆူတမန်ကပြောပါရယ်ဗုဒ္ဓူးနေကတော့အရှေ့ပိုင်းအမ်ဘွန်ခရိုင်ကခရီးယန်ဖျားကျောင်းအပြင်ဖက်မှာကာဒီစီဘုံခွဲတိုက်ခိုက်ခံခဲ့ရပြီးထိခိုက်ဒဏ်ရာရမှုမရှိခဲ့ပေမဲ့အခုထိဘုံခွဲသူကတော့မမိသေးပါဘူးတချိန်ထဲမှာပဲပါကစ္စတန်မှာတော့ကျောင်းတစ်ကျောင်းမှာလူပေါင်းရာနဲ့ချီအသက်ခံခဲ့ရတာမို့ခရီးယန်အတိုင်းဝိုင်းဟာတည်ဆုံးသူတွေကိုလေးစားတဲ့အနေနဲ့ပွဲတော်ကိုရိုးရိုးရှင်းရှင်းကျင်းပပြီးဆူတောင်းပွဲတွေလုပ်ဖို့ဝေးစီစဉ်ထားတယ်လို့တိတက္ကံခရီးယန်တွေကပြောပါရယ်ကင်ညာနိုင်ငံမှာလည်းအယ်ရှဘပ်ဆိုမာလီယာစစ်တွေးကြွတွေကခီးတဲ့တင်ဘတ်ကားတွေကိုတိုက်ခိုက်မှုတွေအများပြားလုပ်ခဲ့တာမို့လုံခြုံရေးတွေတိုးမြင့်ချထားပါရယ်နိုင်ဂျီးရီးယားမြောက်ပိုင်းဒေသကဘော်နိုပြည်နယ်မှာတော့အစွန်းရောက်ဘိုကိုဟာရမ်စစ်တွေးကြွအဖွဲ့တွေတိုက်ခိုက်မှုမလုံနိုင်အောင်၅ရက်ကြာရင်အသွားလာမလုပ်ရလို့အမိန့်ထုတ်ထားပါရယ်ရှင်
မြောက်ကိုရီးယားကောင်းဆောင်ကိုလှုပ်ချမဲ့အကြောင်းဇာလန်းစင်ထားတဲ့အတွက်အခြေတင်ဖြစ်စရာတွေနဲ့ကြုံရတဲ့ The Interview ဟာတာရုပ်ရှင်ကို Christmas နေ့မှာရုပ်ရှင်ရုံပေါင်း200မှာစတင်ပြသဖို့ကြေညာခဲ့ပြီးနောက် Sony Pictures Company ကစတင်ဖြန့်ချိနေပါပြီ YouTube Google Play လို့ Internet နဲ့ Microsoft Xbox တို့လို့ Digital စနစ်နဲ့လည်းကြီးစုနိုင်အောင်စီစဉ်ထားတာပါSony Company ကတော့လွတ်လပ်စွာပြောဆိုခွင့်ကိုဟန်တားကျင်တဲ့သူတွေကကုမ္ပဏီကိုတိုက်ခတ်ခဲ့တဲ့အတွက်ရုပ်ရှင်ကိုမဖြစ်မနေပြသဖို့ဆုံးဖြတ်ခဲ့ရတာလို့ပြောပါတယ်ပြည်ကရေးတရင်ပတ်ထမှာတော့အချမ်းဖက်တက်ခတ်မဲ့ချင်းချောက်မှုတွေကြောင့်အမေရိကန်ရုပ်ရှင်လုပ်ငန်းတွေကယုံတင်ပြတ်တော့ငင်းဆန်ခဲ့ကြတာကြောင့် Sony Company ကယုံတင်မဲ့အစီအစဉ်တွေကိုဖျက်ခဲ့ရတာပါဒီ interview ဆက်ကားကိုတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်းကိုလှုပ်ချက်မှုအမေရိကန်ဘူထောက်လိုင်း agency CIA ကသတင်းတောင်ဦးကိုငှားရမ်းခဲ့တဲ့အကြောင်းဟာသဇလန်ရိုက်ကူးထားတာဖြစ်ပါတယ်မြောက်ကိုရီးယားကတော့ဒီရုပ်ရှင်ဇာတ်ကားနဲ့ပတ်သက်လို့ပြစ်တင်ရှုတ်ချလိုက်တယ်လို့ဘယ်သူမှမသိတဲ့ internet ပေါက်တွင်းသူ hackers တွေကဒီလဇမ်းမဲ့မှာပဲ Sony Company ရဲ့ computer စနစ်ထဲဝင်ရောက်ပြီးကိုရီးယားကိုယ်တော်အချက်လက်တွေတမိုးရှိတဲ့သတင်းတွေကိုလည်းခိုးယူခဲ့တာပါ American ကတော့ cyber တိုက်ခိုက်မှုတွေဖြစ်ဖို့ခဲ့ ထားတဲ့အပြစ်ပေါ်ခံရတဲ့မြောက်ကိုရီးယားကတော့သူတို့လက်ချက်မဟုတ်တဲ့အကြောင်းမြင့်ဆိုထားပါတယ်
အမေရိကန်သမ္မတဘရက်ဩဘားမားကမလေးရှားဝန်ကြီးချုပ်နာဂျီရာဇက်နဲ့ပုံထုံးလေးကပကောက်တီးရိုက်ခဲ့ပါတယ်သူတို့နှစ်ဦးစလုံးကအမေရိကန်သမ္မတရဲ့မွေးရမြေဒေတာဖြစ်တဲ့ American Bay Pacific ဒေတာကဟာဝိုင်ကျွန်းကိုအလဲပတ်ခီးရောက်နေကြတာပါ။ကောင်းဆောင်နှစ်ယောက်ဟာ Christmas အကြိုနေ့က American ရစ်တပ်အခြေစိုက်ကနေဟိုဘေးမှာကောက်တီးရိုက်ကစားခဲ့ကြတာပါ။ကောင်းဆောင်နှစ်ယောက်ကဒီအခွင့်အရေးကိုအသုံးချပြီး American နဲ့ Malaysia နိုင်ငံအကြားတူးတက်လာတဲ့ရင်းနှီးတဲ့ဆက်ဆံရေးကိုဆွေးနွေးခဲ့ကြတယ်လို့အင်မီရိုကသတင်းထုတ်ပြန်ပါတယ်။ဒါအပြင်နောက်နေ့မှာ ASEAN ဥက္ကဋ္ဌရာထူးရယူမဲ့ Malaysia နိုင်ငံနဲ့အတူပူရဲလုပ်ကိုင်ဖို့ Mr. Obama ကစောင့်စားနေတယ်လို့လည်းဆက်လက်ဖော်ပြပါရယ်။ Malaysia နိုင်ငံကိုဒီနေ့အစောပိုင်းတုန်းက Mr. Obama တွားရောက်လဲပတ်ခဲ့ပါရယ်။ဂျာဟာနှစ်ပေါင်း50နီးပါးအတွင်းလက်ရှိအမေရိကန်သမ္မတတယောက်အနေနဲ့တွားရောက်လည်ပတ်ခဲ့တဲ့ပထမဆုံးခရီးစဉ်လည်းဖြစ်ပါရဲ့ရှင
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နတ်လောင်တို့ကြီးညာပေးသွားတာပါ VOA အမေရိကန်တန်ရဲ့ကြာသပတေးနေ့ညနေခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးဒီရန်ကုန်မြို့မှာခရစ်စမတ်ပွဲတော်ကိုဘယ်လိုဆင်နွှဲကြသလဲဆိုတာကိုပြောပြပါရစေရှင်ဒီကနေ့ကြားရောက်တဲ့ခရစ်စတန်ဘာသာဝင်တွေရဲ့ရက်မြတ်အခါတရားသမယမှာရန်ကုန်မြို့ကခရစ်ယာန်အသင်းတော်တွေနဲ့ဖျားရှိခိုးကြောင်းတိုင်းမှာခရစ်မတ်နေ့ဝတ်ပြုဆုတောင်းပွဲတွေအမှတ်တရလက်ဆောင်ပေးကြတာတွေနဲ့အတူတရားဒေသနာတော်တွေဟောကြားတာတွေနဲ့စီစီကာကာကျင်းပနေကြတဲ့အကြောင်းမြန်မာနိုင်ငံခရစ်ယာန်ကလျာဏယူဝအသင်း YMCA ရဲ့ထွေထွေအတွင်းရေးမှူးဦးတာညံကပြောပါတယ်ခရီးယံဘာသာဝင်တွေသာမကဗုဒ္ဓဘာသာဝင်တွေပါပါဝင်ဆင်နွှဲခဲ့ကြတဲ့ရန်ကုန်မြို့ကခရစ်စမတ်ပွဲတော်အကြောင်းကိုတော့ VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင
်ဒီနေ့ဒီဇင်ဘာလ25ရက်နေ့ခရစ်စမတ်နေ့မှာတော့မြန်မာနိုင်ငံရဲ့စီးပွားရေးမြို့တော်ရန်ကုန်မှာနေထိုင်ကြတဲ့ခရီးယံဘာသာဝင်တွေဟာခရစ်စမတ်ပွဲတော်တွေကိုသူတို့ရဲ့ဖျားကြောင်းတွေမှာဆူတောင်းပွဲတွေကျင်းပနောက်မိသားစုတွေမိတ်ဆွေတွေနဲ့စုဆုံပြီးတော့ပျော်ဝဲရှင်ပွဲတွေကျင်းပခဲ့တာကိုတွေ့ရပါတယ်ကြားခဲ့ရတာကတော့ရန်ကုန်မြို့မဟာဗန္ဓုရလက်မှတ်မှာရှိတဲ့စိတ်ဖိလစ်ဘုရားရှိခိုးကျောင်းမှာခရီးယံဘာသာဝင်တွေဝတ်ပြုဆူတောင်းနေတယ်မှာဓမ္မတေးတည်ဆုံနေတဲ့အတန်းမှာရန်ကုန်ကိုအကြောင်းမျိုးနဲ့ပြောင်းရွှေ့နေထိုင်ကြရတဲ့ခရီးယံဘာသာဝင်တိုင်းရင်းသားတွေဟာဒီကနေ့မှာပဲရန်ကုန်ကဘုရားရှိခိုးကျောင်းတွေမှာအထူးတရားဒေသနာတွေဟောကြားမှုတွေပြုလုပ်ပြီးတော့အသင်းတော်တွေမှာခရစ်စမတ်ပွဲတော်တွေကိုစီစီကကကျင်းပခဲ့တာကိုတွေ့ရတယ်လို့မြန်မာနိုင်ငံခရီးယံကလျာဏယူဝအသင်း YMCA ရဲ့အထွေထွေမှုဥတာညာက VOA ကိုပြောပါတယ
်ရန်ကုန်တစ်မြို့လုံးပေါ့ဘုရားကျောင်းတိုင်းမနေ့နေ့လည်းညနေခရစ်တော်ဖွားမြင်တဲ့နေ့အထိမ်းအမှတ်နေနဲ့မြစ်တာပို့တယ်ဆူတောင်းတယ်လူတွေအတွက်မြန်မာနိုင်ငံအတွက်ကမ္ဘာအတွက်ငြိမ်းချမ်းရဖို့ဘုရားသခင်ကဘုန်းကြီးပါအကောင်းငယ်ပေါ်မှာဘုန်းကြီးပါလေဘုန်းကြီးစေပါမြေကြီးပေါ်မှာငြိမ်းသက်ခြင်းအဲ့ဒါကျွန်တော်တို့လူနေကြတာကျွန်တော်တို့မငြိမ်းမသက်ဘူးငြိမ်းချမ်းမရဘူးပေါ့နော်မြန်မာနိုင်ငံလည်းမငြိမ်းမသက်ဘူးငြိမ်းချမ်းအခက်ခဲတွေရှိနေတယ်အဲ့တော့ဥတီပြီးတော့ဆူတောင်းလဲရှိကြပါလေ
ရန်ကုန်မှာဆိုရင်လူနည်းစုခရစ်ယာန်ဘာသာဝင်တွေအတွက်ဖခင်ကျောင်းတွေအသင်းတော်တွေကလည်းသူ့တိုင်းရင်းသားလိုက်အများပြားရှိနေတာပါဒီကနေ့ခရစ်မတ်နေ့မှာကပိုင်းညီညာရေးမြန်မာနိုင်ငံညီညာရေးနဲ့လူသားတွေညီညာရေးရဖို့ဆိုတဲ့တရားဒေသနာတွေတွေကိုအဓိကထားဟောကြားခဲ့ပြီးတော့လူသားချင်းစာနာဖို့ခရစ်တော်ကြွချိန်မှာဟောကြားခဲ့တဲ့ညီညာရေးဟာကမ္ဘာကြီးအတွက်အရေးကြီးတယ်ဆိုတော့ပြီးတော့ရည်ရွယ်ဆူတောင်းခဲ့တယ်လို့လည်းအသင်းတော်တွေကခရစ်ယာန်ဘုန်းတော်ကြီးတွေကမိန်ကြားပါတယ်ဒီနေ့ခရစ်စမတ်ကာလဟာဆိုရင်ခရစ်စမတ်နေ့မှာခရစ်ယာန်ဘာသာဝင်တွေကပဲဆင်နွှဲတာမဟုတ်ပဲအခြားဘာသာဝင်တွေကပါဒီခရစ်စမတ်နေ့မှာအမတ်တရပွဲတွေကျင်းပဆင်နွှဲခဲ့တာကိုလည်းတွေ့ရပါတယ်
။အမတ်ရအလိုအိမ်မှာအတခုခုလှုပ်ရှားတာတို့သိရမလားတကယ်ချင်းနေနဲ့မိသားစုနဲ့အဲ့လိုပျော်ပျော်ပန်းပေါ့နော်။လူပေါ်ပေါ်ပါနေပြီးတော့အဲ့လိုအမတ်ရလေးဖြစ်အောင်ပေါ့နော်အိမ်ကြီးတွေကိုဖြတ်တန်းတယ်။အခုဆိုလို့ကျွန်တော်တို့ကမမုတ်တီနဲ့ဒီမှာကျမတို့ဒီဒုထိုးနေပေါ့နော်အပျော်ပေါ့နော်ဒါမမဲ့ရလေးပေါ့ဖြစ်အောင်ဒီလိုမျိုးလုပ်တယ်အဲဒါကြောင့်လည်းအိမ်မှာဆိုလို့ရှိရင်လည်း Christmas တိုင်းငယ်တပတ်လောက်တည်းက Christmas tree လေးတွေထားတယ်သူ့ရဲ့အထိမ်းမှာပေါ့နော်အိမ်မှာသူ့ရဲ့ decoration ပေါ့ Santa ရှိမယ်အဲအဲ့လိုမျိုးလေးကျမတို့အဲ့လိုအိမ်မှာစဒီယာဒီကိုဟို Christian မဟုတ်ပင်မဲ့လို့ပေါ့နော်အဲ့လိုမျိုးလေးလိုက်ပြီးမမဲ့ရပြင်ဆင်ပြီးတော့နေရတဲ့အကျင့်ရှိတယ်
လမ်းပေါ်မှာနေထိုင်တဲ့စင်းငိုင်မျိုးသမီးတူကသူတို့ခရစ်စမတ်နေ့မှာမိသားစုပျော်ပွဲရှင်ပွဲကျင်းပခဲ့တာကိုပြောပြသွားတာပါ
ပြားပြောင်းမှာဆူတောင်းပွဲလို့လက်ဆောင်တွေလဲမိသားစုတွေမိတ်ဆွေတွေစုဆုံပြီးတော့ပျော်ပွဲရှင်ပွဲတွေကျင်းပါတာနောက်တရောင်းနဲ့တရောင်းအမတ်တရားပစ္စည်းတွေပြန်လည်ပေးကြတာကိုဒီဇင်ဘာလ20ရက်နေ့ခရစ်မတ်အကြိုနေ့ကလည်းဆင်နွှဲခဲ့တယ်လို့ဒီကနေ့25ရက်နေ့မှာလည်းဆက်လိုက်ဆင်နွှဲနေတယ်လို့ရန်ကုန်ခရစ်ယာန်ကလျာဏယူဝအသင်း
ไลน์ดายามาชื่อแกไคลเอนต์เนี่ยไลน์ปอเนาะที่ติงแกนยุ่งจริงมาชื่อแกจารย์ไคลเอนต์เนี่ยเอลูเวอ่าวินิโรมาจารย์ครูคันซ่าได้คาวซีดิโอเหมี่ยวเลยอ่ะปอเนาะอ๋อแล้วส่งนี่ไปได้จุยมวยได้ฮอกเก็ตป่ะยังคงบ่าวเวมันเดลโลမျိုးကြီးတွေมาเลยဒီကနေ့คริสต์มาสဘွဲတော်တွေကိုစီစီကကကျင်းပခဲ့တယ်လို့အခြားနေမျိုးတွေမှာလည်းသူတို့ရဲ့အစီအစဉ်တွေနဲ့คริสต์มาสဘွဲတော်တွေကျင်းပခဲ့တာကိုတွေ့ရပါတယ်ဒ ပွဲတော်တွေသူတောင်းပွဲတွေကိုအမြဲလိုလိုကျင်းပတာလည်းဖြစ်ပါလိမ့်မယ်
ကိုအောင်ရဲမောင်မောင်ပြပြသွားတဲ့ဗမာပြည်ကခရစ်စမတ်ပွဲတော်ကနေပြီးတော့တခါပါလက်စတိုင်းခရစ်စမတ်ပွဲတော်စီကိုလည်းကြည်ကြရအောင်ပါပါလက်စတိုင်းအာဏာပိုင်တွေကမကထပြုကျင်းပတဲ့အနောက်ဖက်ကန်ဂျေကဘက်သလဟမ်မြို့ကခရစ်စမတ်ပွဲတော်ဆင်နွှဲဖို့အတွက်ကဘာတဝမ်းလုံးကဖျားဘူးတွေရောက်ရှိနေကြပါတယ်ဘက်သလဟမ်မြို့ဟာခရစ်ယာန်တွေအတွက်အရေးပါလာတဲ့ဂျေရုဆလင်မြို့ရဲ့မြောက်ဖက်6မိုင်ကွာမှာတည်ရှိတာပါ VOA သတင်းတောက် Robert Barker ရဲ့သတင်းပေးပို့ချက်ကိုတော့နန်းလောင်ကပြောပြထားပါတယ်ရှင်
ဘက်သလဟမ်မြို့ကမန်ဂါယင်ပြည်မှာပါလက်စတိုင်းကကလင်းငယ်ရီချီတဲ့လမ်းလျှောက်ရင်းခရစ်မတ်ပွဲတော်ကျင်းပနေကြပါရယ်ခရစ်တော်ယေရှုမွေးဖွားရာလို့အစဉ်အလာတိုင်းယုံကြည်လာကြတဲ့ Nativity Korean ဘုရားကျောင်းနဲ့မျက်နှာချင်းဆိုင်ကခရစ်မတ်သစ်ပင်ကြီးကိုဖျက်လို့သူတို့တွေလမ်းလျှောက်ချီတဲ့သွားကြပါရယ်ဒီအထက်ကမွတ်စလင်ဘာသာဝင်တဦးဖြစ်တဲ့ဆူဗီယန်ဆိုဘက်ကလည်းချီတဲ့ပွဲကိုစောင့်ကြည့်အားပေးတဲ့ပါလက်စတိုင်းလူအုပ်ကြီးထဲကလူတစ်ယောက်ပါ
Most people be happy because it is a Christmas. We are here in Bethlehem, the city of the feast.
Christmas ဖြစ်လို့လူများကပျော်ရွှင်နေကြပါတယ်။ကျွန်တော်တို့တွေငြိမ်းချမ်းရေးမြို့တော် Bethlehem ကိုရောက်နေကြတာလေ။နောက်ပြီး Christmas ကိုအထူးကျင်းပဖို့နည်းလမ်းတွေလည်းကျွန်တော်တို့မှာရှိပါတယ်။ခရစ်ယာန်ဘာသာဝင်တွေဒါမကပါဘူး။မွတ်စလင်တွေကခရစ်ယာန်တွေပါ Christmas မှာအားလုံးပျော်နေကြပါတယ်။ဒါကပျော်ရွှင်စရာ Christmas ဖြစ်ပါလိမ့်မယ်။
ကဘာတဝမ်းလုံးကဖျားဖူးသူတွေဒီပွဲတော်ကိုပါဝင်ဆင်နဲ့ဖို့ယေရှုမွေးဖွားရာခရီးယံဖရာကျောင်းကိုလူတွေရောက်လာကြပါတယ်။ဒီအထက်ကကွန်ဂိုနိုင်ငံကရောက်လာတဲ့ဆာရီစီဂျေကလည်းတယောက်ပါဝင်ပါ။
I'm so much blessed to be here and it's a good place for Christians for believers.
ခရီးယံဘာသာဝင်တွေအတွက်ဒီနေရာကိုရောက်ဖို့ကသိတ်ကောင်းကြီးပေးရရောက်ပါတယ်။နောက်ပြီးကျွန်တော်ကခရီးယံဘာသာဝင်လေးဒါကြောင့်တသက်မှာတခါရတဲ့ခွင့်အရေးအနေနဲ့ဒီကိုရောက်လာတာသိတ်ကိုကြီးမားတဲ့ခွင့်ကောင်းကြီးပါပဲ။
ဒီနှစ်ခရစ်မတ်ပွဲတွေကိုရောက်လာတဲ့လူတွေကအရင်နှစ်တွေကတည်းကဆိုင်အတော်နှဲပါတယ်။လွန်ခဲ့တဲ့လအတော်များများကဖြစ်ပွားခဲ့တဲ့အစ္စရေးနဲ့ပါလက်စတိုင်းကဟားမတ်စစ်သွေးကြွတွေအကြားရက်90ကြာစစ်ပွဲတွေကြောင့်ပါလက်စတိုင်းဒေသကိုကမ္ဘာလက်ခရီးသွားတွေလာရောက်မှုတိတိတသားကျဆင်းသွားခဲ့ရပါတယ်။ခုထိတိုင်အောင်ခရီးသွားတွေလာရောက်မှုတိုးမလာသေးပါဘူး။ဘက်သလဟမ်ရဲ့အကြီးကစီးပွားရေးဟာကမ္ဘာလက်ခရီးသွားတွေကိုမိခိုနေရတာကြောင့်မန်ဂါယင်မြင့်ကဈေးတဲ့မယ်ရီဂရစ်စမန်အတွက်တော့ဒီသတင်းကသတင်းကောင်းမဟုတ်ပါဘူး။
We should see more tourists these days for Christmas, but no, it's one of the tourists.
Christmas gala ma kaba lek khi twa ri a mya ji yauk la tin na ba. Da ba mai di ma a chan phat mu phit da myu ri tuk khu ja da ne tu lo ri ga ma la ja do ba bu.
Lun Kerry sen ni ga Palestine no phet ga a the khan bon khwe mu ri chaung di lo si bwa ye ya khe khe ri ne yin sai ni ya de Bethlehem ga Israel ye lon chong yin a twet ta dai nwe ka ya mi a ka a kwe yu khan cha ya de a chin ni ma shi ni da ba.Roman Catholic ဘုရားကျောင်းကိုဦးဆောင်တဲ့ Latin သင်းအုပ်ဆရာ Fred Chaul ကတော့ Jerusalem မြို့ကနေ Bethlehem ကိုရောက်အောင်အသားအစီးတွေကိုကြော်ဖြတ်ရောက်ရှိလာပါတယ်။အခုရှိနေတဲ့အကာရန်တတိုင်းတွေပြိုကျပြီးငြိမ်းချမ်းရေးသဒ္ဒါတွေဖြစ်လာလိမ့်မယ်လို့သူကပြောသွားပါတယ်ရှင
်။နားလောင်ပြောပြသွားတာပါ။အခုတခါတော့လာမယ့်နှစ်အတွင်းအမေရိကန်ရဲ့နိုင်ငံခြားရေးမူဝါဒဘယ်လိုရှိမလဲပြောပြပေးပါမယ်ရှင်။လာမယ့် January လတဲ့ Republican တွေ Congress လွှတ်တော်ကိုထိန်းချုပ်တဲ့အချိန်ကြာရင်သမ္မတ Obama ရဲ့နိုင်ငံခြားရေးမူဝါဒတွေကိုအပြင်းထန်ဆုံးဝေဖန်နေသူတချို့ကအောက်လွှတ်တော် Committee တွေမှာဥဆောင်တဲ့သူတွေဖြစ်လာပြီးအင်အားပိုကောင်းလာတော့မှာပါ။ Ukraine ရေးကနေအရှိအလဲပိုင်းအရေးအထိ Obama အစိုးရအနေနဲ့နိုင်ငံခြားရေးမူဝါဒတွေချမှတ်ဆောင်ရွက်ရမှာပိုးပြီးတော့စောင့်ကြည့်ခံရမယ့်အခြေအနေဖြစ်လာနိုင်တယ်လို့ VOA လွှတ်တော်ရေးရာသတင်းတောက် Michael Bowman ကသတင်းပေးပို့ထားပါတယ်။ကိုစော်ဝင်းလိုင်ကပြောပြပါမယ်ရှင်။
ကမ္ဘာလုံးဆိုင်ရာပဋိပက္ခတွေပိုပြီးဆိုးလာနေတာနဲ့အမျှ Republican Party ဝင်တွေအတွက်သမ္မတ Obama ကိုအပြစ်ဖို့ ပိုလွယ်ကူလာနေပါတယ
်ဆီးရီးယားက IS စစ်သွေးကြောင့်နေနေရေးကိစ္စတွေကိုဒီအစိုးရဘလို့အစီအစဉ်နေနဲ့ဆုံးဖြတ်လှုံ့ဆော်နေတယ်ဆိုတာကျွန်တော်စဉ်းစားလို့မရပါဘူးဘလို့မှကိုနားလည်လို့ကိုမရတာပါ
အထက်လွတ်တော်အမဂျွန်မကိန်းကလည်းတမရအိုဘားမားကိုအလားတူဝေဖန်နေတာပ
ါဒီသမနာဟာဗလာဒီမာပူတင်ဘယ်လိုလူစားလဲဆိုတာကိုနားလည်တဲ့လူမဟုတ်ဘူးပူတင်ဘာတွေကြံ့ကျင်နေတာကိုသူဘာမှနားမလည်ဘူးပူတင်ဟာရုရှားအင်ပါကိုပြန်လဲအသက်သွင်းကျင်နေတဲ့ဆိုဗီယက်ရုရှားခေတ်ကထောက်ထားရေးဗိုလ်မှူးကြီးအောင်ဖြစ်တယ်ဆိုတာကိုသူနားကိုမလည်ပါဘူး
အထက်လွတ်တော်အမခရိုကာဟာဇန်နဝါရီလကြာရင်အထက်လွတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌဖြစ်လာမှာဖြစ်တယ်လို့မစ္စတာမကိန်းဟာလည်းအထက်လွတ်တော်လက်နက်ကိုင်တပ်ဖွဲ့များဆိုင်ရာကော်မတီရဲ့အကြီးအကဲဖြစ်လာမှာပ
ါဂျွန်မကိန်းဟာသူများကိုတိုက်ခိုက်ပြောဆိုခဲ့ပါတယ်ဘာလို့တင့်နေဆိုတာကိုသူကောင်းကောင်းသိတယ်ဒါပေမဲ့သမ္မတကအဲ့ဒါတွေကိုဘာမှမလုပ်ဘူ
း Republican တွေကဥဆောင်တဲ့ Congress လွတ်တော်အနေနဲ့သမ္မတ Obama ရဲ့နိုင်ငံခြားရေးမူဝါဒကိုတစုံတရာပြောင်းလဲအောင်ဖိအားပေးနိုင်လိမ့်မယ်လို့နိုင်ငံရေးလှစ်လာသုံးသပ်သူ Stuart Rothenberg ကပြောပါတယ်
သမ္မတရဲ့လုပ်ပိုင်ခွင့်ကိုသူတို့ကကန့်တတ်နိုင်ပါတယ်ပြည်တွင်းအသုံးစရိတ်ကိစ္စသာမကနိုင်ငံတကာအသုံးစရိတ်ချမှတ်မှုအမျိုးသားလုံခြုံရေးလက်နက်ကင်တပ်ဖွဲ့စသဖြင့်ကိစ္စတွေမှာပါဒါတွေကသမ္မတတယောက်အနေနဲ့အတော်အသင့်လွတ်လပ်စွာဆုံးဖြတ်လုပ်ကိုင်ခွင့်ရထားတဲ့ကိစ္စမျိုးတွေဖြစ်ပါတယ
်သမ္မတဥပမာဟာတိုင်းပြည်ရဲ့စစ်တင်တာပဋိပက္ခအနေနဲ့နောက်ထပ်နှစ်နှစ်ဆက်ပြီးရှိနေအောင်မှာပါဒါပေမဲ့ Republican ဥဆောင်တဲ့ Congress လွတ်တော်ကော်မတီတွေကသူ့ရဲ့လုပ်ဆောင်မှုတွေကိုထောက်ပြဝေဖန်နေမှာဖြစ်တယ်လို့နိုင်ငံရေးသိပ္ပံပညာရှင် William Howell ကပြောပါတယ်
ဥပမာအုပ်ချုပ်ရေးအောက်မှာနိုင်ငံခြားရေးမူဝါဒတွေအလုံးမဖြစ်ဘူးဆိုတာကိုသူတို့ကဆန်းစစ်ပြီးမိမောင်းထိုးပြနိုင်တဲ့နိုင်ငံရေးအရအားကောင်းတဲ့အကြောင်းပြချက်တွေသူတို့မှာရှိပါတယ်။ဆွေးနွေးပွဲတွေဖြစ်လာအောင်အခြေအနေတွေဖန်တီးတာစုံစမ်းစစ်ဆေးတာတွေလုပ်နိုင်ပါတယ်
။ဒီလိုဆန်းစစ်မှုမျိုးကိုတော့အထက်လွှတ်တော်အမမကိန်းကလက်ထောက်ကာကွယ်ရေးဝန်ကြီးအလိုက်ဇာစလော့ကင်နဲ့ IS စစ်သွေးကြွတွေကိစ္စဆွေးနွေးချိန်မှာမေးမြန်းခဲ့ပါတယ်။ပါမဟာဗျူဟာလဲဆိုတာကိုကျွန်တော်မေးနေတာပါလို့မစ္စတာမကိန်းကမေးတဲ့အခါမှာတော့သူတို့ရဲ့မဟာဗျူဟာက IS အဖွဲ့တွေကိုချေမှုန်းရေးပါလို့မစ္စလော့ကင်ကပြန်ဖြေခဲ့ပါတယ်ဒါနဲ့မစ္စတာမကိန်းကမင်းပြောနေတာကရီမန်းချက်မဟာဗျူဟာမဟုတ်ဘူးကျွန်တော်မေးနေတာကမဟာဗျူဟာလို့ဆိုပြီးအပြန်အလှန်ပြောခဲ့ကြတာပါလက်တွေ့မှာသမ္မတဥပမဟာသူ့ရဲ့ဒီမိုကရက်တစ်ပါတီကလွတ်တော်အမတ်တရဲ့ဝေဖန်မှုကိုတောင်းမချေပနိုင်ပါဘူးအထက်လွှတ်တော်အမရောဘတ်မနန်ဒက်စ်ကအီရန်နဲ့နျူကလ িয়ার စစ်ဆင်ညှိနှိုင်းမှုတွေကိုအကောက်မမြင်တဲ့သူပါအခုကျွန်တော်တို့ဟာကအီရန်ကပြောတဲ့အတိုင်းကိုလိုက်လုပ်နေကြတာဖြစ်နေတယ်လို့ဒီမိုကရက်တစ်လွှတ်တော်အမမနန်ဒက်စ်ကပြောသွားတာပါအမေရိကန်ကွန်ဂရက်စ်လွှတ်တော်အတွင်းကွဲပြားမှုတွေအခုပိုပြီးနှက်ရှင်းလာနေတယ်လို့လည်းအမေရိကန်တာမဟောင်းတူဖြစ်တဲ့သောမတ်စပီကာရင်းကဝေဖန်ပါတယ
်အထက်လွှတ်တော်အမတ်မက်ကိန်းရောကိုကာရောနှစ်ယောက်စလုံးဟာအမျိုးသားအကျိုးစီးပွားအတွက်အလေးနက်ထားမှုကိုအခိုင်အမာပြနေကြတာလို့ကျွန်တော်ထင်ပါတယ
်လာမယ့်ဇန်နဝါရီလတဲ့ကွန်ဂရက်စ်လွှတ်တော်ပြန်ဆရတဲ့နိုင်ငံခြားရေးမူဝါဒတွေနဲ့ပတ်သက်တဲ့ညှဉ်းပန်းမှုတွေရှိလာတော့မှာပါအီရန်အနေနဲ့နျူကလ িয়ার အရေးတွစ်ဆုံဆွေးနွေးဖို့ပြက်ကွက်မယ်ဆိုရင်အီရန်အပေါ်တန်ခတ်မှုတွေတိုးမြင့်ချမှတ်သွားဖို့လွတ်တော်အမတ်တွေကစိတ်အားထက်သန်နေကြတယ်လို့မစ္စတာခရော့ကာကပြောပါတယ
်ကိုဇော်ဝင်းလိုင်းပြောပြသွားတာပါရှင်အတန်ဖိုင်တချို့ဒီလွှင့်သွားတဲ့ထုတ်လွှင့်သွားတဲ့သတင်းဆောင်ပါမှာမူလအတန်ဖိုင်တွေပျောက်ဆုံးနေတာကိုတော့အနူးညွတ်တောင်းပန်ပါတယ်ရှင်
ဒရရှိမြန်မာ2014ခုနှစ်ကုန်ဆုံးလို့2015နှစ်တစ်ကိုဝင်ရောက်လာပါပြီ။ဆယ်စုနှစ်တွေနဲ့ကြာမြန်မာပြည်သူလူထုဒီတောင်းဆိုလှူရှားခဲ့ကြတဲ့လူခွင့်ရပိုင်ခွင့်တွေအခုဒီ2014ခုနှစ်ထဲမှာဘလောက်ထိခံစားနိုင်ကြပါပြီလဲ။ဒါကြောင့်မလို့အခုလာမယ့်စနေနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဒရရှင်တွေရဲ့အမြင်တွေထင်မြင်ချက်တွေယူဆချက်တွေကိုလည်းသိလိုပါရတယ်။ဒါကြောင့်မလို့ဒီလာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးမေးမြန်းလိုတဲ့ဒရရှင်တွေအနေနဲ့မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားလို့ရပါတယ်။လီလိုက်မှာတဲ့ရဲ့ဆွေးနွေးမှုအခွင့်မတားလို့ရှင်လေမိမိတို့ရဲ့အမြင်ထင်မြင်ယူဆချက်တွေမိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ပြည့်စီကြိုတင်ပြဖို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ် email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရှင်တွေကိုကြိုဆိုပါတယ်
VOA ရဲ့ကြာသပတေးနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုသောတာရှင်တွေအတွက် Christmas Day Lesson တစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ
် You know Christmas was made for the children Destiny's Child G Christmas Destiny's Child Day of Christmas, my baby gave to me a pair of Chloe shades and a diamond belly ring. On the seventh day of Christmas, my baby gave to me a nice back rub, then it massaged my feet. On the sixth day of Christmas, my baby gave to me a crop jacket with dirty denim jeans. On the fifth day of Christmas, my baby gave to me the coin that he wrote for me. Feeling that it felt so good, he must feel so in love, 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 love. If he only knew what he does to me, my man, my baby. Oh, it makes me feel so good. I'm so in la 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 love. How I love him for his generosity. My man, my man, my baby.
Doesn't it feel like Christmas?
It feels lovely.
Doesn't it feel like Christmas?
Feels so lovely.
Doesn't it feel like Christmas?
Oh, oh, oh. Christmas, my baby gave to me a candlelit dinner just for me and my honey. On the third day of Christmas, my baby gave to me a gift certificate to get my favorite CDs. On the second day of Christmas, my baby gave to me the keys to a CLK Mercedes. On the first day of Christmas, my baby gave to me quality T.I.M.E.
Feeling that it would feel so good, he makes me feel so in love, 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 love. If he only knew what he does to me, my man, my baby.
Oh, it makes me feel so good.
Eight Days of Christmas ဆိုတဲ့ Christmas Day သချင်းလက်ဆောင်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ VOA သောတာရှင်များနဲ့တကွာမြန်မာပြည်သူမြို့သားအားလုံးအတွက်ပျော်စရာ Christmas ဖြစ်ပါစေ။အခုကြံနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါအောင်မယ်ရှင်။
ဘုရားမင်းကြီး Francis ကခရစ်စမတ်နေ့ပြည့် Vatican City မှာရှိတဲ့ Saint Peter ရင်မြစ်မှာစူဝေးရောက်ရှိလာတဲ့ပြည့်သက်ထောင်ပေါင်းများစွာကိုကောင်းချီးမြတ်တာပို့သခဲ့ပါတယ်။ခရစ်စမတ်နေ့တရားဟောကြားရမှာတော့ဒီနေ့ဆက်မတ်နှုန်းကစီးရဲနဲ့အီရဲနိုင်ငံကနေမြစ်တော်များကိုတင်ပိုက်ထားခဲ့တဲ့ IS Islam အစွန်းရောက်ဖွဲ့ကလူနည်းစုတွေပေါ်ရဲရဲစဲစဲနှိပ်စက်တပ်ဖြတ်မှုတွေကိုလည်းပြစ်တင်ရှုတ်ချသွားခဲ့တာပါ။မြောက်ကိုရီးယားခေါင်းဆောင်ကိုလုတ်ကျက်မဲ့အကြောင်းဇလန်းစင်ထားတဲ့အတွက်အခြေတွင်ဖြစ်စရာတွေနဲ့ကြုံရတဲ့ဒီအင်တာဗျူးဟာတရုတ်ရှင်ကိုခရစ်စမတ်နေ့မှာရုပ်ရှင်ရုံပေါင်းနေရာမှာစတင်ပြသဖို့ကြေညာခဲ့ပြီးတဲ့နောက် Sony Pictures Company ကစတင်ပြချင်နေပါပြီ။ YouTube, Google Play လို့ Internet နဲ့ Microsoft Xbox တို့လို့ Digital စနစ်နဲ့လည်းကြည့်ရှုနိုင်အောင် Sony Company ကစီစဉ်ထားတာပါ။ Syria နိုင်ငံအရှေ့မြောက်ဘက်မှာရှိတဲ့ Qassim မြို့မှာကာရစ်လူမျိုးစုတပ်ဖွဲ့တွေနဲ့ပြင်းထန်တိုက်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက် IS သွေးကြော30ထပ်မင်းနဲ့တိုက်ဆုံးခဲ့ပြီးတိုက်ပွဲပြင်းထန်ဖြစ်ခဲ့တဲ့မြို့မှာမြို့ကိုပြန်လည်သိမ်းပိုက်နိုင်ခဲ့တဲ့အကြောင်းတချို့လူရှားသူတွေကပြောပါတယ်။တူရကီနိုင်ငံနဲ့နယ်စပ်နီးဟာဆာကာပြည်နယ်တွေကမြို့ကိုဒီသတင်းပတ်အစောပိုင်းမှာပဲသိမ်းပိုက်နိုင်ခဲ့တာလို့ဗြိတိန်ခြေဆက်စီးရဲလူခွင့်စောင့်ကြည့်ကဲကပ်ဖွဲ့ကဒီကနေ့ပြောဆိုခဲ့တာပါ
။နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဂျိုးဂရေးဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတနေ့6ချိန်ထုတ်လွှင့်ပေးနေပြီးအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com မှာလည်းနားဆင်နိုင်ပါတယ် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအတွက်ပျော်စရာခရစ်စမတ်ဖြစ်ပါစေရှင်ည9နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ
This program has come to you from the Voice of America, Washington.